ထိုင်းနိုင်ငံကိုထွက်ပြေးနေတဲ့တိုက်ခန့်ပြေးကြေညာထားခံရသူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီပိုင်ရှင်ဦးစိုးထုံရှင်ကိုထိုင်းအာဏာပိုင်တွေကဒီကနေ့ဖမ်းဆီးရမိလိုက်ပါပြီ။သူ့ကိုထိုင်းနိုင်ငံမဲဆိုင်မြို့တာချီလိတ်ချစ်ကြည်ရေးတရားကနေတာချီလိတ်ကိုဖမ်းဆီးခေါ်ဆောင်လာပြီးမန္တလေးကိုလေယာဉ်နဲ့နေရင်းချင်းပို့ဆောင်လိုက်ပြီလို့ဆိုပါရတယ်။ဒီကြောင်းပြေဆုံးကို VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မန္တလေးတိုင်းဒေသကြီးရမဲတင်မြို့မှာရဲစခန်းက67မြင်းဆောင်2018မြမတပ်ထုတွင်ဥပဒေပုံမှန်30ကကြီးကျင့်ထုံး5တင်းနဲ့မှုတွေနဲ့တရားစွဲဆိုခံရပြီးတဲ့နောက်ဦးစိုးထွန်းရှင်ကထွက်ပြေးတိမ်းရှောင်နေတာပါတရားခံပြေးဖြင့်ကြော်ညာခံထားရသူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီပိုင်ရှင်ဦးစိုးထွန်းရှင်ကိုနိုဝင်ဘာလ6ရက်နေ့ကထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်မဲဆိုင်မြို့ကနေတာချီလိတ်ဘက်ကအာနာပိုင်တွေထံကိုထွေပြောင်းပေးလာတာဖြစ်ကြောင်းအချိလေးခရိုင်ရဲတပ်ဖွဲ့မှုယုံကတာဝန်ရှိသူတို့ကအခုလိုပြောပြပါဗျ
။သူ့ကိုပဲလွှတ်လိုက်ပြီးလွှတ်လိုက်ပြီးဆိုတော့လွှတ်တာတော့ဟိုပါဒီရတာကျွန်တော်လက်ခံပြီးပြီ။ကျွန်တော်ကတော့ဟိုပါမသိရသေးဘူးခင်ဗျာ
။ဦးစိုးထွန်းရှင်ကိုတာချိလေးကနေတဆင့်မန္တလေးကိုခေါ်ဆောင်လာပြီးဖြစ်ကြောင်းမန္တလေးမြို့ကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုတိန်အောင်မြင့်ကလည်းအခုလိုပြောပြပါဗျ။ဟိ
ုဒီစိုးထွန်းရှင်ကိုဖမ်းလာတာတော့ညနေကပေါ့။မန္တလေးလေစိတ်ကို၄နာရီ20ပတ်ဝန်းကျင်တော့မှဝင်လာတယ်လို့သိရတယ်။ပြီးတော့သူ့ပေါ့ VIP ရိုးကနေခေါ်ထုတ်သွားတယ်ပေါ့နော်ပြင်စီကြီးတဲ့ဒီခေါ်ထုတ်နေကြလမ်းကျောင်းနေပုံပဲတဲ့ VIP ရိုးကနေခေါ်ထုတ်သွားတယ်လို့အဲ့လိုသိရတယ
်2019ခုနှစ်မတ်လအတွင်းကတရားခံပြေးဖြေကြောင်ညာခံရတဲ့ဦးစိုးထွန်းရှင်ကိုထိုင်းနိုင်ငံဘန်ကောက်မြို့ကသူ့မနာဘူမိလေစိတ်မှာတွေ့ရှိခဲ့ကြောင်းမြန်မာနောက်သတင်းဌာနကဖော်ပြခဲ့ပြီးတဲ့နောက်အများပြည်သူတွေရဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါဒီနောက်မှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကထိပ်ပိုင်းရာရှိတွေဟာသူ့ကိုဖမ်းမှုအတွက်ထိုင်းနိုင်ငံကိုတွားရောက်မယ်ဆိုပြီးသမရယုံကပြောဆိုခဲ့ပါတယ်အခုခါမှာတော့သူ့ကိုဖမ်းဆီးခဲ့ပြီးနောက်ထပ်ဘာဆက်လုပ်မယ်ဆိုတာကိုတော့မသိရသေးပါဘူးအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီအနေနဲ့မန္တလေးတိုင်းရမဲတိမြို့နယ်ထဲမှာရှိတဲ့မိုးထီမိုးမီဒေသကဧက6000ကျော်ရွှေလုတ်ကက်တွေလုတ်ခဲ့ပြီမဲ့နိုင်ငံတော်ကိုပေးသွင်းရမယ့်ရွှေတွေကိုပေးဆောင်ခဲ့ခြင်းမရှိတာကြောင့်သူနဲ့အတူ၅ဦးဟာတရားခံပြေးတွေအဖြစ်အမှုဖွင့်ခံထားရတာဖြစ်ပါတယ်ရှင်